အစ္စရေးနဲ့ဟားမတ်တို့ကြားအပြစ်ခက်ရစေးရေးသဘောတူညီမှုရဖို့အတွက်မနက်ဖြန်ကြာသပတေးနေ့ဆွေးနွေးပွဲရှိရာမှာအမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်အီဂျစ်နိုင်ငံကိုရောက်နေပါတယ်။ဝန်ကြီးဘလင်ကင်ဟာဒီနေ့ပဲအစ္စရေးနိုင်ငံသား၏ဝန်ကြီးဘတ်အဘဒါဒီနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အစ္စရေးနိုင်ငံသား၏ဝန်ကြီးကတော့ဂါဇာနယ်ဆက်လုံခြုံရေးနဲ့ပါလက်စတိုင်းဘက်ခြမ်းကရာဖာဒေသဖျက်ချော်စစ်ဆင်ရေးတွေနဲ့ပတ်သက်ပြီးဘယ်အပြောင်းလဲကိုမှလက်ခံမှာမဟုတ်ဘူးလို့သတင်းတောက်တွေကပြောပါတယ်။အမေရိကန်အီဂျစ်နဲ့ကာတာနိုင်ငံတွေကတာဝန်ရှိသူတွေဟာလာပေါင်းများစွာဆွေးနွေးညှိနှိုင်းမှုတွေလုပ်နေပေမယ့်အစ္စရေးနဲ့ဟားမတ်တို့လက်ခံနိုင်မဲ့သဘောတူညီမှုမျိုးတော့မရသေးပါဘူး။ဆွေးနွေးပွဲတွေမှာစစ်ပွဲရပ်ဖို့နဲ့ဂါဇာမှာရှိတဲ့ဟားမတ်စစ်သွေးကြွတွေကဖမ်းဆီးထားတဲ့တရားခံတွေလွတ်မြောက်ရေးကိစ္စတွေကိုညှိနှိုင်းနေကြတာပါ။အမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူမေလာကတော့ဒေတာရင်းမှာရှိတဲ့မိဖက်နိုင်ငံတွေအထူးသဖြင့်အီဂျစ်ကာတာနိုင်ငံတွေနဲ့ပူးပေါင်းပြီးဘလို့အချက်လက်တွေထည့်သွင်းတဲ့ဆိုတာကိုညှိနှိုင်းနေတယ်လို့ပြောပါရယ်။ကုလသမဂ္ဂမှာတော့အင်ကာနီကပဲဂါဇာအတွက်အရေးပေါ်အစည်းအဝေးကိုပြန်လည်ကျင်းပခဲ့ပါရှင်။